စစ်တပ်ကနေအာဏာယူခွင့်6လတက်တန်းတိုးထားခြင်းတွေမှာရွေးကောက်ပွဲကျင်းပဖို့ထက်တည်ငြိမ်ရေးကိုဦးစားပေးပြီးဆောင်ရွက်မယ်လို့စစ်ကောင်စီဘက်ကပြောပါတယ်။လာမယ့်6လအတွင်းရွေးကောက်ပွဲကျင်းပနိုင်အောင်တည်ငြိမ်ရေးပိုင်းကိုဦးစားပေးဆောင်ရွက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောခဲ့တာပါ။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်မေခါကတင်ပြပေးပါမယ်ရှင်။
ဒါမှမဟုတ်တဲ့အခြေအနေဆိုပြီးဖွဲ့စည်းပုံပါပုံမှ425ကိုတုံးပြီးစစ်ကောင်စီကနိုင်ငံတော်အာဏာကိုနောက်ထပ်6လထပ်တိုးယူခဲ့ပြီးတဲ့နောက်မှာပဲဒီတက်တန်းအတွင်းရွေးကောက်ပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကပြောဆိုခဲ့တာဖြစ်ပါတယ်။တက်တန်း6လအတွင်းရွေးကောက်ပွဲတရက်ကျင်းပနိုင်မယ့်နိုင်ငံရေးတည်ငြိမ်အေးချမ်းမှုကိုဦးစားပေးလှုပ်ဆောင်မယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောဆိုခဲ့ပါတယ်
။အဒီကနေ့ပတ်သက်ပြီးကျွန်တော်ဒါကာလုံအစီအခါကနေပါလဲပါပြီးတာဖြစ်ပါတယ်ကဒီမြန်မာနိုင်ငံရဲ့ဒါလက်ရှိအခြေအနေပေါ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲပြုလုပ်နိုင်တဲ့အခြေအနေတည်ငြိမ်အေးချမ်းရေးအခြေအနေတွေကိုကျွန်တော်တို့ကဒါတွေကိုထက်တွေ့ပြီးမှရွေးကောက်ပွဲလုံးမှာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဒီဟာတွေဖြစ်ဖို့အတွက်ကျွန်တော်အခြေအနေတွေပေါ့လိုအပ်တဲ့အခြေခံအချက်တွေအခြေအနေတွေကိုတော့ကျွန်တော်တို့ဒါလှုပ်ဆောင်လျက်ရှိတယ်လို့ပဲပြောချင်ပါတယ်။ဒီ6လတော်တွင်းထဲမှာတော့ကျွန်တော်တို့ကရွေးကောက်ပွဲလုပ်ဖို့အတွက်အခြေအနေဖန်တီးတာတို့ပြီးရင်ရွေးကောက်ပွဲလုပ်ဖို့အတွက်ပြည်ရင်အေးချမ်းမှုရှိအောင်လုပ်တာတော့ပဲကျွန်တို့ဆောင်ရွက်နိုင်တဲ့အနေအထားရှိပါလေရပြီအဓိကတော့နိုင်ငံပြည်ရင်အေးချမ်းမှာကျွန်တော်ဒီမတ်ချက်ဒီ2030ရွေးကောက်ပွဲအခြေအနေမျိုးပေါ့ဒီဖြစ်နိုင်အောင်ဆိုကျွန်တော်တို့အစွမ်းကုန်စူးစမ်းဆောင်ရွက်သွားမယ်လို့ဆိုလိုခြင်းဖြစ်ပါလေ
2023ဩဂုတ်လမှာရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီအကြီးအကဲပူချုပ်မှုကြီးမင်းအောင်လှိုင်ကအရင်ကပြောဆိုထားပါတယ်ဒါပေမဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံအခြေအနေဟာတာမန်အခြေအနေတစ်ခုမဟုတ်ဘူးဆိုတဲ့တုံ့တက်ချက်နဲ့စစ်ကောင်စီတပ်တန်းကို6လတူခဲ့တာပါ။မနေ့ကဒေသကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်း၊ချင်း၊မကွေး၊တနင်္သာရီ၊ပဲခူး၊မွန်၊ကရင်နဲ့ကယားပြည်နယ်တွေကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာလိုက်ပါတယ်။ဒါစစ်ကောင်စီကနိုင်ငံတော်အာဏာကိုတပ်တန်းတိုးထက်ယူပြီးနှစ်ရက်မြောက်မှာကြီးညာလာခဲ့တာပါအခုတပ်တန်း6လအတွင်းတည်ငြိမ်အေးချမ်းရေးကိုအစွမ်းကုန်ဆောင်ရွက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်တည်ငြိမ်အေးချမ်းရေးတွေကာကွယ်နဲ့တည်ရဲရေးဝန်ကြီးဌာနကဒါဝန်ကြီးတွေကိုကျွန်တော်တို့ဒုတိယဝန်ကြီးချုပ်ဆီစီမံခန့်ခွဲမှုအင်အားကောင်ကျွန်တော်လုပ်ခဲ့တယ်ဒီရထားတာဒီတည်ငြိမ်အေးချမ်းရေးကိုရောကျွန်တော်ဖွင့်ပြတိုးတက်ရေးကိုရောပုံမှန်ပြီးလှုပ်ဆောင်နိုင်အောင်ဆောင်ရွက်မယ်လို့ကျွန်တော်ညီမထားပါတယ်။ညီမထားတာဒီဒီမိုဆွေနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့ဟာကိုပဲကျွန်တော်အများကြီးညီမထားတယ်။ပါတီစုံဒီမိုဆွေစနစ်ခိုင်မာရေးကိုညီမထားတယ်။အဲစစ်ပောင်ကျဲခြင်းမကျဲခြင်းဆိုတာဒီကတော့ကျွန်တော်ပြောချင်တာကလက်ခုပ်လိုပါပဲ။တစ်ဖက်တည်းပြီးလို့တော့ဒီလာနေအကြောင်းမရှိပါဘူး။လုံခြုံရေးကိစ္စတွေ၊ကာကွယ်ရေးကိစ္စတွေလုပ်နေလို့တစ်ဖက်မှာလည်းကျွန်တော်တို့ညီညာရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ်
။နိုင်ငံတော်ကမြို့နယ်ပေါင်း330မှာ198မြို့နယ်ပဲတည်ငြိမ်ပြီး132မြို့နယ်ကလုံခြုံရေးအရရယူဖို့လိုအပ်နေတဲ့အကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဖေဖော်ဝါရီ1ရက်နေ့ကလုပ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတင်ပြထားခဲ့ပါတယ်။6လအတွင်းရည်မှန်းချက်ကတည်ငြိမ်အေးချမ်းရေးကိုဥတည်လုပ်မယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုခဲ့သလိုမနေ့ကလည်းမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးတိုးမြင့်လိုက်တာမို့စီရေးတင်းမာမှုတွေနဲ့တိုက်ပွဲတွေပြင်းထန်လာမယ်လို့တုံ့သက်သူတွေကခံမှန်းကြပါတယ်။စစ်အာဏာသိမ်းနှစ်နှစ်အတွင်းနိုင်ငံတော်ကတိုက်ပွဲအကြိမ်ကြီး 8,000 ကျော်ရှိခဲ့ပြီးဒါဟာအာဏာမသိမ်းခင်10နှစ်အတွင်းကတိုက်ပွဲအရေအတွက်ထက်နှစ်ဆနီးပါးမြင့်တက်ခဲ့တယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရာ Institute ISP မြမရဲ့စစ်အာဏာသိမ်းနှစ်နှစ်ပြည့်စစ်တမ်းမှာဖော်ပြထားပါတယ်ရှင်။
စစ်တပ်ကနေပြီးတော့အာဏာထပ်တိုးပြီးတော့ယူခဲ့တဲ့6လတက်တန်းအတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းနဲ့ပတ်သက်ပြီးတော့မမေခါကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။